ပေါ်တော့ဒီဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေပေါ်တော့ပြန်လည်လက်ခံရေးအစီအစဉ်ဘာများထူးခြားမှုရှိနေလဲလို့ပါအင်ကေ
ကျွန်တော်တို့ကတော့နိုင်ငံသဘောတူညီချက်အတိုင်းပေါ့နှစ်လပြည့်တဲ့အချိန်မှာအလုံးအသိဖြစ်အောင်ကျွန်တော်လုပ်ထားတယ်နှစ်လပြည့်တဲ့အချိန်မှာကျွန်တော်လက်ခံနိုင်ရေးကျွန်တော်တို့လူတွေရောပါရောသက်ခံရောအလုံး ready ကျွန်တော်တို့ဆောင်ရွက်ပါမှာဖြစ်တယ
်အခုပေါ့နော်ကျမတို့ဒီသတင်းတချို့လဲပေါ့နော်ဒါဟိုတရားဝင်တော့မဟုတ်ဘူးပေါ့ကြားနေရတာကမနေ့ပြန်ဒီစပြီးတော့လက်ခံနိုင်မယ်ဒီ23ရက်နေ့မှာပေါ့နော်ဒီဘင်္ဂလားဒေ့ရှ်ဘက်ကလူတွေပြန်မလာဘူးဆိုတဲ့သတင်းမျိုးတွေလည်းတက်နေတာမျိုးရှိလို့ပါအင်ကြီးဒါနဲ့ပတ်သက်ပြီးတော့တဖက်နိုင်ငံဘက်ကဒီအဲမြန်မာအစိုးရဘက်ကိုတရားဝင်အကြောင်းကြားမှုများရှိလာလို့ပါရှင
်အဲ့သတင်းတွေကျွန်တော်တို့လည်းတွေ့ရအခုပဲကျွန်တော်တို့နိုင်ငံခြားရေးဝန်ကြီးဌာနကိုမေးတယ်ပေါ့နော်မေးတော့ကျွန်တော်တို့နိုင်ငံခြားရေးဝန်ကြီးဌာနကိုဘင်္ဂလားဒေ့ရှ်ဘက်ကဆက်သွယ်တာမျိုးနော်ဘင်္ဂလားဒေ့ရှ်မှာရှိတဲ့ကျွန်တော်တို့မြန်မာတန်ရုံပေါ့နော်ဒါကတန်ရုံကိုဘင်္ဂလားဒေ့ရှ်ဆိုရဆက်သွယ်အသိပေးတာမျိုးရန်ကုန်မှာရှိတဲ့ဘင်္ဂလားဒေ့ရှ်တန်ရုံကနေပြီးဆက်သွယ်အသိပေးတာမျိုးကျွန်တော်တို့မရှိဘူးလို့သိရတယ်အဲ့တော့ဒါကိုသတင်းမီဒီယာမှာရိုက်တာမှာတက်လာတယ်ဆိုကျွန်တော်တို့တွေ့တယ်တွေ့တော့အဲ့ဒါမေးတယ်မေးတော့ဒီဖြေရတယ်ပေါ့နော်အဲ့တော့ကျွန်တော်တို့နှစ်နိုင်ငံကဟိုဒီတိုင်းကျွန်တော်တို့ကပြောဟိုလောက်ကြတာမဟုတ်ဘူးပေါ့သဘောတူညီချက်တွေကျွန်တော်တို့က liberation နဲ့ပတ်သက်တဲ့ agreement တွေလုပ်တယ်နောက်ဘင်္ဂလားဒေ့ရှ်ကိုသွားပြီးတော့ကျွန်တော်တို့က terms of reference တွေကျွန်တော်တို့ညှိတယ်နောက်တစ်ခုကဒီမြန်မာနိုင်ငံမှာလာပြီးတော့ပြီးခဲ့တဲ့သတင်းပတ်တပတ်လောက်ကပဲကျွန်တော်တို့နောက်ဆုံးပေါ့နော် physical arrangement လက်တွေ့လွှတ်ကြောင်းလက်ခံရေးဆောင်တဲ့အခါမှာလုံးဝ physical arrangement ကျွန်တော်တို့သဘောတူညီချက်တွေလက်မှတ်ရေးထိုးတယ်အဲဒီရေးထိုးထားတဲ့အတိုင်းပဲကျွန်တော်တို့ဘက်ကတော့နိုင်ငံသဘောတူညီချက်မှာပါတဲ့အတိုင်းပဲကျွန်တော်တို့ကတော့အသက်ကျောင်းကျွန်တော်တို့ကျန်တဲ့လက်ခံရေးစစ်စစ်ရေးနောက်နေရာထိုင်ခင်းနောက်တို့ရဲ့စာနာရေးကကျန်းမာရေးစတဲ့ logistics တွေနောက်တစ်ခုကရေးနဲ့တန်ရှင်းအပါဝင်ဖို့နောက်တစ်ခုကတို့လုံခြုံရေးနဲ့ပတ်သက်တဲ့လုံခြုံရေးကစီစဉ်နေကျွန်တော်တို့ကစောင့်ထားပြီးအခုဒီနေ့အားလုံးက ready ဖြစ်ပြီမနေ့ပြန်မှလည်းဒီလောက်ကဝန်ထမ်းလေးနိုင်ငံခြားရေးဝန်ထမ်းလေးစသဖြင့်ကျွန်တော်တို့ task force မှာဖွဲ့ထားတဲ့ joint working group ကိုအဲ့အဖွဲ့လေးအကုန်လုံးကျွန်တော်တို့ကအဲ့မှာအတူတာဝန်သူထမ်းဆောင်ဖို့ကျွန်တော်တို့ကစပြီးစောင့်ရထားပြီးအဲ့တော့အခုချိန်ကြီးတော့ကျွန်တော်တို့ကတရားဝင်ဘင်္ဂလားဒေ့ရှ်ဘက်ကနေပြီးတော့အတိပေးတောင်းကြတာမျိုးတော့မရှိသေးဘူးသတင်းမှာတက်တာပဲကျွန်တော်တို့တွေ့ရတယ်ပေါ့
တကယ်လို့ပေါ့နော်ဒီမနေ့ပြန်မှာဒီပြန်လည်လက်ခံရေးဒီကိုမြန်မာအစိုးရဘက်ကစတင်လှုပ်ဆောင်ပေးမယ်ဒီဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့ဒီဒုက္ခသည်တွေအနေနဲ့ပြန်မလာဘူးဆိုရင်ရောဒါနှစ်နိုင်ငံကြားဟိုဆက်လက်ညှိနှိုင်းသွားမယ်အနေအထားတွေများရှိမလားရှင
်ဒုက္ခသည်တွေကပြန်မလာဘူးလို့ပြောတာမဟုတ်ဘူးဘင်္ဂလားဒေ့ရှ်ဘက်ကတာဝန်ရှိသူတချို့ကနေပြီးတော့အဲ့လိုပြန်လဲလွှဲပြောင်းဖို့အစဉ်အသက်မဖြစ်ဘူးလို့ပြောတာဖြစ်ပါ။ service စာတမ်းအဲ့ဒီဟာတွေကျွန်တော်မြန်မာဘက်ကပေးထားတဲ့ဟာတွေဖြစ်ဖို့သူတို့အချိန်လိုတယ်။လူစည်းရင်းတွေပေါ့နော်ပြန်ဖို့မဲ့စည်းရင်းတွေသူတို့စီစစ်ဖို့လိုတယ်။ဒီကိုပြန်ဖို့မဲ့လူတွေကိုခက်တာပေါ့နော်။ယာယီနေရာချထားမဲ့နေရာတွေအစဉ်အသက်မဖြစ်သေးဘူးဆိုတော့၃ချက်ကိုသူတို့ပြောထားတာတွေ့ရတယ်။တွေ့ရတော့ကျွန်တော်တို့ဘက်ကတော့ reception center ရဲ့နောက်တစ်ခုကယာယီထားမဲ့နေရာရဲ့သူတို့အတွက်နေနေရဲ့အဲ့ဒါတွေကကျွန်တော်တို့ကပြင်ဆင်ထားပြီးလုပ်ထားပြီးဖြစ်တယ်။သူတို့ရဲ့အကြောင်းပြချက်ကဒုက္ခတွေတွေကပြန်မလာဘူးလို့ပြောတာမဟုတ်ဘူးခုနပြောတဲ့အဲ logistics နဲ့အထုထပ်ပေါင်းမှုစားစားတန်းကိစ္စဒါကိုတို့ကပြောထားတာလို့တွေ့ရပါတယ်
အဲ့ဒါဆိုတော့ဒီအချိန်နေရဆိုရင်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကအဆင်သင့်မဖြစ်သေးတဲ့အနေအထားဆိုတော့ဒါဟိုနှစ်နိုင်ငံညှိနှိုင်းပြီးတော့အချိန်ထက်ယူမယ်အနေအထားတွေများရှိလာနိုင်မလားရှင
်ကျွန်တော်တို့ကတော့အခုချိန်ထိကျွန်တော်တို့တရားဝင်ကြောင်းမကြားတဲ့အတွက်အတိမပေးတဲ့အတွက်ကျွန်တော်တို့ဘက်ကတော့မူလသဘောတူညီချက်တိုင်းပဲကျွန်တော်တို့ကဆက်ပြီးတော့လုပ်သွားမှာပဲပေါ့နော်လုပ်မနေ့ပြန်လည်းလုပ်မှာပဲတကယ်ဟိုကျွန်တော်တို့ဝင်ကြီး level တွေတွင်းနေတယ် joint working group တွေဖွဲ့တဲ့အပေါ်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကတော့မြန်မာနိုင်ငံဘက်ကိုဒီလေးဆိုရင်လည်းအဲ့ဒီလေးဖြစ်တဲ့အကြောင်းရင်းတွေပါပတ်သက်ပြီးတော့ကျွန်တော်တို့ကတော့သူတို့ကအတိပေးဖို့တော့လိုတယ်အဲ့ပေါ်မှာအတိပေးလာတဲ့ပုံမှာမူတည်ပြီးတော့နိုင်ငံပြန်ပြီးတော့သွေးနှင်းညီနေရမှာလေးရှိပါတယ်အခုလောလောဆယ်မှာတော့ကျွန်တော်တို့ကိုအစိုးရကိုပေါ့နော်တရားဝင်ဘာမှအတိပေးတောင်းကြတာမရှိသေးဘူးဆိုတဲ့အနေထားပဲသို့တော့မြန်မာနိုင်ငံဘက်ကတော့မူလကျွန်တော်တို့နိုင်ငံသဘောတူညီချက်တိုင်းပဲကျွန်တော်တို့ကအစဉ်အသင့်အနေထားနဲ့ကျွန်တော်လုပ်ပေါင်းမှာ
ငွေအချိန်ပေးဖြစ်ပေးရအရဖေကကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့